သမရဦးသိန်းစင်ရဲ့အခုထုတ်ပြန်လိုက်တဲ့လွန်ငိမ်းချမ်းသာခွင့်အမိန့်အရာပေါ့လေနိုင်ငံရေးအကျဉ်းသားတွေဘယ်လောက်ထိများများလွတ်လာလိမ့်မယ်လို့ဆရာတို့ထင်ပါလဲခင်ဗျာ
အဲနိုင်ငံရေးအကျဉ်းသားဘယ်လောက်လွတ်မလဲဆိုတာတော့ကျွန်တော်ထင်တယ်လက်ချိုးရေကျွဲလောက်တဲ့ရေကျွဲအနည်းချင်းတော့ပဲဖြစ်ပါလိမ့်မယ်လို့ထင်ပါတယ
်ဘာကြောင့်များတော့ခင်ဗျာ
ဘာဖြစ်လို့လဲဆိုတော့ဒီလွန်ငိမ်းချမ်းသာခွင့်ပြုတဲ့အမိန့်ကြေညာချက်ကို၌ကသူကလူကြီးတစ်နှစ်ကိုတစ်နှစ်လျှော့ရဆိုတဲ့သဘောမျိုးတော့ပဲသတ်မှတ်တာဗျာအဲ့တော့ဒီသင်္ကြန်ကြဆန်တဲ့လူတွေကိုသူကကြောကြခံခွင့်ပြည်တယ်ပြီးပြီးတော့အဲ့ဒီခြောက်တန်းတစ်နှစ်ချော့ပေါ့သတ်မှတ်တယ်ဆိုတဲ့သဘောမျိုးပေါ့အားလုံးကို
ဆို
အဲ့ဒီပေါ်မှာတစ်နှစ်ပြည့်လောက်မဲ့လူတွေကတစ်နှစ်လွယ်တယ်လူတွေသုပြီပေါ့ဗျာ
အရင်တော့ကဒီအတိတ်ကအစင်လာရှိခဲ့ဘူးတဲ့လူငိမ့်ချမ်းသာခွင့်တွေနဲ့ဒီကနေ့ဦးသိန်းစိန်အစိုးရထုတ်ပြန်လိုက်တဲ့လူငိမ့်ချမ်းသာခွင့်ဘာတွေများကွာချက်တွေ့ရပါလဲခင်ဗျာ
ဟာတူရောကွာလေဗျအရင်ကလူငိမ့်ချမ်းသာခွင့်ဆိုတာအထူးလေးလူငိမ့်ချမ်းသာခွင့်ဆိုတာဟိုတစိန်ကရှိခဲ့ဘူးလေအထောင်တကားကြီးကိုဖွင့်ပြီးဆွလိုက်တာပဲဗျအဲနောက်ပိုင်းလူငိမ့်ချမ်းသာခွင့်တွေကတော့ဒီတော်တော်များများနိုင်ငံရေးကျင်းသားရေးအချုပ်ပါဝင်ဆွလိုက်တာကြီးကျွန်တော်တွေ့ရတယ်အဲအခုဒီဘက်နောက်ပိုင်းကျတော့တော်တော်ကန့်သတ်ပြီးတော့ဆွတဲ့ဆိုတဲ့သဘောမျိုးဆက်ရောက်တယ်ပေါ့နော်စသီးလွတ်တဲ့ပုံစံမျိုးပါပဲအဲဆွတဲ့အခါမှာဘယ်လိုလူမျိုးတွေအများဆုံးလွတ်နိုင်မလဲဆိုတော့ကျွန်တော်တွေ့ကြည့်တဲ့အခါကျတော့ဒီရာဇဝသားတွေကလူတွေနောက်ပြီးတော့ဖဲသမားချဲသမားတွေလွတ်ဖို့များတယ်ပေါ့ဗျာနှစ်နင်းနင်းနဲ့ခြားထားတဲ့လူတွေပေါ့နော်အဲအဓိကကတော့နိုင်ငံရေးကျင်းသားလွတ်ဖို့ဆိုတော့နိုင်ငံရေးကျင်းသားတွေကနှစ်ရှည်ချောင်းတန်တွေကအများဆုံးကြခံလူတွေရှိတယ်ပေါ့နော်အဲအများဆုံးဆိုလည်းကျွန်တော်တို့ဗိုလ်ချုပ်စီတင်တို့ခွန်ထုံးတို့ကစနောက်မင်းကိုနိုင်တို့နောက်ကိုချင်းမီတို့ကိုချေကျွဲတို့ကိုကိုကြီးတို့အဆုံးပေါ့ဗျာ65နှစ်သမားတွေအဲ့နောက်ပိုင်းအခြားလူတွေဆိုရယ်အနည်းဆုံး9နှစ်အဆက်တည်းရှိရယ်ဆိုတော့တကယ်စီကြီးသမားတွေကိုလွတ်လောက်နိုင်တဲ့တသက်ကွင့်ပေးရပြီးဒီမျိုးမဟုတ်ဘူးအဲ့တော့နှစ်နင်းနင်းနဲ့ကြားခံတဲ့လူတွေကိုအလျှော့ပေါက်ပေးရဆိုတဲ့သဘောမျိုးဖြစ်တဲ့တွင်နိုင်ငံရေးအကျဉ်းသားတွေနှစ်ရှစ်ချောင်းလာကြတဲ့အကျဉ်းသားတွေပါဝူးဆိုတာမဖြစ်နိုင်တဲ့လူကြီးချမ်းသာကွင့်မျိုးကိုလုပ်ရဆိုတဲ့သဘောမျိုးတွေပေါ့နော်
ဦးသိန်းစိန်အစိုးရစတက်လာကြတဲ့ကပဲဒီနိုင်ငံရေးအကျဉ်းသားတွေ2200ကျော်ပေါ့လေလွတ်မြောက်လာမလားဆိုပြီးတော့မျှော်လင့်ချက်ထားသူတွေတော်တော်များများရှိခဲ့ကြပါတယ်ဒီအတွက်တောင်းဆိုလှုပ်ရှားမှုတွေကလည်းပြည်တွင်းပြည်ပမှာကိုအတော့ကိုကြဲကြဲပြက်ပြက်ကိုရှိခဲ့တာတွေ့ရပါတယ်အဒီကြားထဲမှာအခုလိုဦးသိန်းစိန်ရဲ့အမိန့်ပေါ့နော်နိုင်ငံရေးအကျဉ်းသား2200အလုံးလှုပ်ပေးဖို့ဆိုတဲ့တောင်းဆိုမှုတွေကိုဆန့်ကျင်ပြီးတော့ကန့်သက်ချက်နဲ့လူငယ်ချမ်းသာကိုပေးဖို့အမိန့်ထုတ်ပြန်လိုက်တဲ့အတွက်ပေါ့လေမျှော်လင့်ချက်ထားသူတွေတောင်းဆိုလှုပ်ရှားမှုတွေပေါ်မှာတစုံတရာရိုက်ခတ်မှုတွေရှိလာနိုင်မလားခင်ဗျာ
ရှိနိုင်တယ်ပေါ့ဗျာဒီကအခုနိုင်ငံတကာပြည်တွင်းကတော့တောင်းဆိုနေတဲ့ဥစ္စာနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့အခြေခံပြုပြီးတောင်းဆိုနေတာပဲနော်အဲ့လိုနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးခြင်းအပြင်ဘလကောင်တော့တွေ့ဆုံဆွေးနွေးပြုလုပ်ဖို့အခြေခံကောင်းတွေဖန်တီးလာနိုင်မယ်လို့လည်းအဲ့လိုတွက်ဆထားတယ်လို့ရှိရပါဗျာအခုကနိုင်ငံရေးကျင်းသားတွေကိုဆက်လက်ပြီးတော့ချင်းချုပ်ထားတဲ့ဆိုတဲ့သဘောမျိုးဆက်ရောက်တာပေါ့နော်ဟိုတစ်နှစ်လောက်ဆိုတာကတော့ဗျာအနှစ်ကြီးသမားတွေဘက်ကပြောရင်နိုင်ငံရေးကျင်းသားတွေဘက်ကပြောရင်တော့ခင်ဗျားတို့ထောင်စရာရပြောရင်တော့အသားစားရက်လောက်တော့ရှိရရှော့ပေါ့မျိုးမဟုတ်ဘူးဆိုတာကျွန်တော်တွေ့နေရတာပဲ
လက်ရှိဦးသိန်းစိန်အစိုးရတဲ့ဟာအရင်နဝတ္တနအဖအစိုးရလက်ထက်တွေတုန်းကလို့အတူတာတစ်ခုကဘာတွေ့ရလဲဆိုရင်နိုင်ငံရေးအကျဉ်းသားတွေရှိတယ်ဆိုတာကိုအတိအမှတ်မပြူဘူးပေါ့ခင်ဗျာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိဘူးလို့ပဲတွင်တွင်ဆက်ပြောနေတာတွေ့ရပါတယ်ဥပမာဒီမှာနိုင်ငံရေးအကျဉ်းသား2200ကျော်ရှိတယ်ဆိုတာဒါတကဘာလုံးကသိကြတယ်ပေါ့လေဒါပေမဲ့ဒီလက်ရှိအစိုးရကဒီနိုင်ငံရေးအကျဉ်းသားတွေကိုရှိတယ်အတိအမှတ်ပြူရမယ်ဆိုတဲ့ကိစ္စကိုထုတ်ပြောရမှာဘာကြောင့်ဆိုရင်တွန်းဆုံနေကြရလို့ထင်ပါလားခင်ဗျာ
နိုင်ငံရေးအကျဉ်းသားလို့မသတ်မှတ်ခြင်းကြတာကတော့နိုင်ငံရေးအကျဉ်းသားအတွက်ပုံမှန်သီးခြားဆိုတာဘယ်တော့မှရှိခဲ့တာမှမဟုတ်ဘဲနဲ့ပေါ့ဗျာသူတို့လှုပ်ရှားတဲ့သူတို့ရွေကျက်သူတို့ရဲ့အများအတွက်လုပ်တယ်ဆိုတဲ့ကိစ္စရပ်ဒီဟာဟုတ်မဟုတ်ဆိုတဲ့အခြေခံပေါ်မှာမူတည်ပြီးတော့ကျွန်တော်ကနိုင်ငံရေးလှုပ်ဆောင်တဲ့လှုပ်ရှားဆောင်ရွက်တဲ့ activity ဖြစ်တယ်ဆိုကျွန်တော်ကအဲ့လိုသတ်မှတ်ကြရတာကိုဒါပေမဲ့သူတို့ကိုအရေးယူတဲ့အခါမှာပြည်ရင်းဥပဒေတစ်ခုခုနဲ့အရေးယူဆောင်ရွက်တယ်ဆိုတဲ့သဘောမျိုးသက်ရောက်တာပေါ့လေနော်။ဒါပေမဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့အခေါ်မခံနေတာကတော့နိုင်ငံရေးလှုပ်ရှားမှုမရှိဘူးဆိုတဲ့သဘောမျိုးကိုကဘာကမြင်အောင်သူတို့ပြောဆိုနေတဲ့သဘောပါပဲ။ဒါပေမဲ့ဒါရီယာရေရှိဖုံးွက်ထားလို့မရပါဘူး။ရှစ်ဆစ်ရှစ်လို့အရေးခင်မျိုးတွေ2009ခုနှစ်လို့စက်ပြမရေးခင်လို့အမှုကိစ္စတွေကနော်ဒီနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ပေါ်ပေါက်လာတဲ့အမှုခင်းတွေပဲ။ဒီအမှုခင်းတွေနဲ့ထောင်ရမ်းတွေမျိုးမျိုးချမှတ်ထားတယ်ဆိုတော့ကျွန်တော်တွေ့နေရတာပဲ
။ဆရာဦးအောင်သိကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။